စကိုင်းတိုင်းခင်ဦးမြို့နယ်ကုန်းကြီးရွာကိုစစ်တပ်ကဇူလိုင်5ရက်နေ့ကနယ်မြေရှင်းလင်းရေးဝင်ရောက်ခဲ့ပြီးဒီကနေ့ဇူလိုင်9ရက်ရွာကပြန်ထွက်သွားတဲ့အချိန်မှာတော့ရွာထဲမှာမီးလောင်သေဆုံးနေတဲ့အလောင်းတလောင်းတွေ့ရှိခဲ့တယ်လို့စစ်ဘေးရှောင်ကူညီသူတွေကပြောပါတယ်။နေအင်းပြင်ရွာကအသားစားကြံမွေးမြူရေးခြံ12ခြံနဲ့မီးလောင်ခဲ့ပြီးဖမ်းဆီးခေါ်ဆောင်သွားတဲ့အရပ်သားတွေလည်းရှိတယ်လို့ပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့စစ်ဘေးရှောင်ကူညီပေးနေသူတဦးက VOA ကိုအခုလိုပြောပါတယ်။
9ရက်နေ့တညရက်6ရက်နေ့တညရက်9ရက်8တာပေါ့9ရက်နေ့မနေ့ကထွက်သွားတာပေါ့။အဲ့မှာနေအင်းကရွာထဲက12လုံးရွာပြင်က10လုံးအဲကြက်ချံတွေကအကောင်တချံတချံကို3-4တောင်မွေးထားတဲ့ကြက်ချံကအဲ12ချံမီးရှို့သွားတာပေါ့နောက်ကျတော့အဲ့မှာပြည်သူတဦးဘသူလဲတော့မသိသေးဘူးအဲ့တဦးတော့မီးရှို့ပြီးတော့တတ်ထားခဲ့တာပေါ့နောက်ကျတော့ဖမ်းပြီးခံရတဲ့လူတွေလည်းမလို့သေးဘူးဆိုတော့ဘသူတတ်ခံရမှန်းတော့ဒီမကြည့်နိုင်သေးဘူးပေါ့အဲ့ခံသွားတဲ့သူတွေကလည်းဥမာရစင်ကဆိုရင်နှစ်ဦးသုံးဦးရှိတယ်လက်ပံကုန်းကလည်း၄ဦးရှိတယ်အဲအလုံးပေါင်း10ဦးကျော်ပေါ့ရှိမှာပေါ့
ကြက်ချံတွေဟာကုမ္ပဏီတွေနဲ့ဒေသခံတွေပတ်ဆက်မွေးတဲ့ခြံတွေဖြစ်ပြီးရွှေဘိုမန္တလေးစတဲ့မြို့တွေကိုပို့ဆောင်တာဖြစ်ကမီးရှို့ခံရတဲ့အတွက်ကြက်ကောင်ရီ4000ကျော်တိတ်ဆုံးခဲ့ရပါတယ်စစ်တပ်ဟာကုန်းကြီးရွာကနေတဆင့်ရွှေဘိုမြို့ဘက်ကိုထွက်ခွာသွားပြီးဖမ်းဆီးခေါ်ဆောင်ခံရတဲ့အရပ်သားတွေကိုလည်းပြန်မလွတ်သေးဘူးလို့ဒေသခံတွေကပြောပါတယ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်ခင်ဦးမြို့နယ်ထဲမှာကျေးရွာ90ကျော်ကမေအိမ် 9,000 ကျော်မိရှုခံခဲ့ရပြီးကာကွယ်ရေးတပ်ဖွဲ့ဝင်တွေရောအရပ်သားတွေအပါအဝင်စုစုပေါင်းလူ300နီးပါးတေဆုံးခဲ့တယ်လို့စည်ရင်းကောက်ယူထားသူတွေကပြောပါတယ်ဒီတော့အတွင်းမန္တလေးတိုင်းမြင်းကြံမြို့နယ်တဲကရွှေဘော်ကျွန်းနဲ့ငွေဘော်ကျွန်းကျေးရွာတွေမှာလည်းဒီရက်ပိုင်းနေအိမ်တွေမိရှုခံခဲ့ရပြီးအရပ်သားတွေမိရှုတပ်ဖြတ်ခံခဲ့ရပါတယ်ဇူလိုင်3ရက်မနေ့ပိုင်းကရွှေဘော်ကျွန်းရွာမှာစစ်တပ်ထောက်ခံသူ3ဦးကိုဒေသအတွင်းလှုပ်ရှားနေတဲ့ကာကွယ်ရေးအဖွဲ့အစည်းတစ်ခုကပြစ်ခတ်ခဲ့လို့တေဆုံးခဲ့ပြီးတဲ့နောက်ပိုင်းဇူလိုင်4ရက်ညသကောင်အချိန်မှာအမည်မသိလက်နက်ကင်ဆောင်ထားသူတွေဟာကား3စီးနဲ့ရောက်ရှိလာပြီးနေအိမ်တွေမီးရှို့ဖျက်ဆီးကအရပ်သား3ဦးကိုတပ်ဖြတ်သွားတာလို့အဲ့ဒီအခြေအနေကိုသိရှိသူတဦးကအခုလိုပြောပါတယ
်။4ရက်နေ့12နာရီကျော်ပဲညပိုင်းပေါ့နော်။မင်းညာဘက်ကနေထွက်လာတာအဲပိုးကြီးက3စီးနဲ့ပေါ့နော်သေဘောကျွန်းရွာကိုဝင်နေပြီးတော့ဟာတာလည်းပြီးသူအိမ်တွေကို7လုံးပေါ့မိရှုပ်သွားတယ်အဲလူ2ယောက်ကိုကျတော့ဝေဘောကျွန်းရွာကနေဖမ်းပြီးတော့ဟာတာလည်းအဲလိုက30ကျော်လောက်အဲမျိုးသမီးကိုကျတော့မိဖို့လည်းပြတ်ထက်သွားတယ်အဲအိမ်ထဲကိုပေါ့မျိုးသားတူကလည်းအဲလိုပဲပျောက်နေတယ်ဆိုပြီးလိုက်ရှာတာမတွေ့ဘူးနောက်ပြီးတော့သူဝတ်ထားတဲ့လက်စွပ်လေးတွေ့တော့မှအော်သူပဲဆိုပြီးတော့ဖားကြီးတယောက်ပါသေးတယ်ဖားကြီးကတော့သူကဟောပြစ်လို့မလို့လေးဖြတ်နေတာလေလေးဖြတ်လို့မလို့မပြေးနိုင်လို့မလို့တော့မိသေးပါသွားတာခင်ဗျဟုတ်ကဲ့ပ
ါရွှေဘော်ကျွန်းနဲ့ငွေဘော်ကျွန်းကြေးရွာဟာရွာချင်းကပ်လျက်ဖြစ်ပြီးငွေဘော်ကျွန်းမှာဖမ်းဆီးပြီးရွှေဘော်ကျွန်းရွာမှာတပ်ဖြတ်ခံခဲ့ရတာပါမီးလောင်တေဆုံးသူတွေဟာမပွားစီအသက်35နှစ်ကိုကျော်စိုး55နှစ်နဲ့ရွှေဘော်ကျွန်းရွာကအသက်80ကျော်ဒေါ်တန်းကြည်တို့ဖြစ်ပါတယ်နေအိမ်တွေကိုမီးရှို့သွားသူတွေဟာအရက်ဝတ်တွေနဲ့လက်နက်တွေကင်ဆောင်ထားပြီးညမှောင်နေတဲ့အချိန်ဖြစ်လို့ဘယ်အဖွဲ့အစည်းဆိုတာကိုခွဲခြားမရပေမဲ့စစ်တပ်ထောက်ခံသူ3ဦးပြစ်ဒဏ်ခံခဲ့ရလို့တေဆုံးသွားပြီးတဲ့နောက်မှာအခုလိုနေအိမ်တွေမီရှို့တာဖြစ်တဲ့အတွက်စစ်တပ်ထောက်ခံတဲ့ဖြူစော်ရီးတွေဖြစ်နိုင်တယ်လို့ဒေသခံတွေကယူဆနေပါတယ်အခုလိုနေအိမ်တွေမီးလောင်ပြီးအရပ်သားတွေတေဆုံးရတဲ့အတွက်ဒေသခံကျေးရွာသားတွေကတော့ဘေးလွတ်ရအနီးအနားကကျေးရွာတွေကိုထွက်ပြေးခိုလုံနေကြရပါတယ်ခင်ဗျာ